ဆီယပတိပခမင်းနိုင်တဲ့ရခိုင်ပြည်နယ်တွင်ပေါ်နှချုံမြို့နယ်ဖက်မှာမြမတမတော်စစ်ကြောင်းကိုအေးအေးရခိုင်လက်နက်ကင်ဖွဲ့ကနေဘုံခွဲတိုက်ခိုက်ခဲ့တယ်လို့ဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီကနေ့ပါဆိုပေါ်နှချုံမြို့နယ်အတွင်း300ဆက်တိုက်ဘုံခွဲတိုက်ခိုက်မှုဖြစ်ပွားခဲ့တာပါအလားတူကြောက်တော်မြို့နယ်အတွင်မှာလည်းမြေမြုံမိုင်းနှင်းမိခဲလို့အမျိုးသမီးတို့ထိခိုက်ဒဏ်ရာရှိ မြန်မာတပ်မတော်စစ်ကြောင်းတစ်ခုကိုဒီကနေ့မိုင်းခွဲတိုက်ခိုက်ခဲ့လို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်။အဲဒီမှာငါလည်းဒီနေ့လုပ်နေတဲ့စစ်ကြောင်းတစ်ကြောင်းကိုမိုင်းခွဲတိုက်ခိုက်ကြတော့အဲဒီမှာငါမိုင်းခွဲတရားနဲ့ဒီပြည်သူတွေခဏလေးပဲဖြစ်ပြီးတော့ပြေးသွားမှာကြာ။ဒီနေ့မနေ့ပိုင် ချင်းတွေကိုဒေရခန်တို့ကအခုလိုပြောပါတယ
်မင်းလေးရှောက်လာရောက်မှာစစ်ကြောက်ကိုမိုက်ခွေတိုက်ခိုက်တာစစ်ကြောက်ကဝိတိကတက်လာတာယူရောကကြောက်ဆိုက်ဆူရဲရောကိုလာရည်လမ်းမှာအဲ့ဒီမှာကားလမ်းရေထမ်းလမ်းအပြိုင်ရှိတယ်ဆိုရေထမ်းလမ်းဘေးမှာမိုက်ပေါက်တာမိုက်ကအကြီးနှလုံးလိုပြောတယ်
ဒီခိုင်လက်နဲ့ကန်အေဘက်ကတော့ဘုံနှချိုးနဲ့ရုံးငူရွာပဲစိုက်ပွဲဖြစ်ပွားကြောင်းအေဖွဲ့ပြောခွေရခိုင်တုခကအတည်ပြုပြောပါတယ်
။ဘုံနာကျော်မျိုးနဲ့ဒီရုံးငူနဲ့ဒီကြောက်စိတ်ကြပေါ့။အဲ့ဒီမှာဒီမနေ့ပိုင်းကနေပြီးတော့တိုက်ပွဲဖြစ်တာရှိတယ်ဆိုပြီးတော့အတင်းတို့လာတယ်။ဒါပေမဲ့အတိအကျရှင်းလင်းတဲ့တက်မလာသေးဘူး
။ဘုံနှချိုးမျိုးနဲ့တွင်မနေ့ကလည်းပြင်းလျားရှည်ရွာနဲ့အောင်စိတ်ဆိုတဲ့ရွာကြားမြန်မာစစ်တပ်ရဲ့စစ်ကြောင်းမိုင်းခွဲတိုက်ခိုက်ခံရသလိုစက်တင်ဘာလ15ရက်နေ့ကလည်းလက်မစစ်ရွာကမင်းစီချောင်းသွားလမ်းမှာမိုင်းခွဲတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီကနေ့မနေ့ပိုင်းမှာလည်းကြောက်တော်မြို့နယ်ချောင်းလူကျေးရွာဘက်မှာမြေမြုပ်ပုံပေါက်ပွဲခဲ့လို့အမျိုးသမီးတို့ဆိုင်ရာပြင်းထန်ရရှိခဲ့တယ်လို့လူနာရဲ့ဆွေမျိုးသားချင်းတို့ကအခုလိုပြောပါတယ်
။စစ်စင်ကပြည်တော်လေးကိုမြစ်သွားခူးတာမြေကူတော်အဲ့ဒီမှာပဲမိုင်းနေနေတယ်ဆိုပါတော့စစ်တော်ကယူသွားတယ်မနေ့ကလေးကတည်းအရေးပေါ်ပြောပြောကားရှိပြီးတော့သူတို့စစ်တွေယူသွားတယ်တဲ့
မြေမြုပ်ပုံနေမိတဲ့အတွက်ခြေထောက်မှာဆိုင်ရာပြင်းထန်ရရှိခဲ့လို့စစ်တွေစေယုံကိုအရေးပေါ်ပို့ဆောင်ခဲ့ရတာပါရခိုင်ပြည်နယ်တွင်မိုင်းပောက်ကွဲမှုကြောင့်အရသားတွေတေဆုံးထိခိုက်ဒဏ်ရာရတဲ့ဖြစ်စဉ်တွေကလည်းများပြားလာနေသလိုပောက်ကွဲမှုဖြစ်စဉ်တိုင်းဘယ်ဘက်ကနေထောင်သားတဲ့မိုင်းဖြစ်ကြောင်းထုတ်ဖော်ပြောတာမျိုးတော့မရှိခဲ့ပါဘူးမနေ့ကမြောက်ပိုင်းမဟာမိတ်လေးဖွဲ့နဲ့မြန်မာငင်းချမ်းရေးကိုယ်စားလှယ်ဖွဲ့တို့ရှမ်းပြည်နယ်ကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးခဲ့ရမှာတိုက်ပွဲချော့ချရေးနဲ့တိုက်ပွဲထပ်မံမဖြစ်ပွားရေးပါဝင်အချက်စစ်ချက်ကိုနှစ်ဖက်ဖွဲ့တွေကသဘောတူညီချက်ရရှိခဲ့ပေမဲ့ရခိုင်ပြည်နယ်တွင်းမှာတော့စည်ရီမရတတ်နိုင်သေးပါဘူးရခိုင်ပြည်နယ်တွင်းအခြေချရေးဟာအဓိကရည်မှန်းထားတဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့နဲ့ရခိုင်ပြည်နယ်မှာအေအေဖွဲ့တည်ရှိမှုကိုတမတော်ကလက်ခံမဲ့အရေးလက္ခဏာမတွေ့ရသေးသလိုရခိုင်ပြည်နယ်ကိုအပြစ်ခတ်ရစေးရေးဒေသဖြစ်မတတ်မှတ်သေးတာကြောင့်တိုက်ပွဲရတတ်ရေးဟာမရည်ရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ